27 ရာစုပြန်လည်ကျင်းပစဉ်ကာလမှာတိုက်ခတ်တာတွေမရှိသေးဘူးနဲ့မကြည်လေတာတွေရှိရင်နှစ်ဖက်နှိမ့်နှိုင်းဖြေရှင်းဖို့ပြည်အောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးရွေးဆောင်ကြီးကော်မတီ JMCU ဥက္ကဋ္ဌအမှတ်နှစ်စစ်ဆေးရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရပြေကပြောလိုက်ပါတယ်ဒီကနေ့မှာကျင်းပတဲ့ JMCU အစည်းအဝေးအဖွဲ့မှာအဲ့လိုပြောတော်တာပါအပြည့်စုံကတော့ရန်ကုန်မြို့ကနေ
Okay, suaya jambro, APS sajo NCA ko lemak yitu tare, tayanda lena gaya mpwa re ne, yad dhari pawin pwa zi tare, pirongzu usin, pika takhe mu yase yi saya, pudwe sanji ye gomti, JMCU ye, tonya ja siwe ko, dikini mene ma sa dengge ra pipare. Di siwe ma, JMCU ye ogata, kagwaye wunji tana, amane sisin ye tu pwa mu, dutia bojo ji ya bie ga, na kunze amaz ga ma, aku lo, te duen pyo ja ge ba re. ကျွန်တော်တို့ရဲ့ပြည်စည်းနိုင်ငံရေးဆိုင်ရာရှိပါတယ်။အဲဒီဝဲဝိုင်းပေါ်မှာအခြေချပြတဲ့ချင်းဆိုင်ပြီးတော့မှာဥပဒေအရချက်ဥပဒေအရချက်ညီနိုင်ငံတို့မှာပြည်သူ့ချုပ်ရဲ့လုပ်ငန်းရေးဆိုရှင်ဒါရီယာပေါ်ပြောက်သွားနိုင်တယ်ညီသာရှိတယ်ဆိုတဲ့ကျွန်တော်တို့ရဲ့ပြည်စည်းဥပဒေအရချက်ဒါလေးကိုကျွန်တော်တို့ကဦးစားပေးပြီးတော့မှာစီမံဆောင်ရွက်ပေးပါလို့ကျွန်တော်အနေနဲ့အဲတိုက်တွန်းလိ ချုပ်စောအိုက်ဇက်ဖိုးကတော့ GMCU ရဲ့ဆောင်ရွက်ချက်တွေဟာ NCA လက်မှတ်ရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်စံနမူနာကောင်းတွေဖြစ်ဖို့လိုအပ်ကြောင်းပြောပါတယ်။အဲဒ
ီဆွေးနွေးပွဲတွေမှာကျွန်တော်တို့ NCA ရိုးတက်တဲ့တိုင်းရင်းသားလက်နက်ကိုင်များတာကအချက်ပြရှိနေသေးတယ်တိုင်းရင်းသားလက်နက်ကိုင်များပေါင်းလာဖို့ပြောပါတယ်။ဒါကြောင့်ကျွန်တော်တို့ GMC ရဲ့ဖောင်တေဘုံမြူနာအခြားလက်နက်ကိုင်များမှ NCA နဲ့JMC ပေါ်မှာရုပ်ကြည်လာဖို့အတွက်စံနမူကောင်းများဖြစ်ဖို့လိုပါတယ်။
သူရဲ့နှုတ်ခွန်းဆက်စကားမှာပဲစစ်ပွဲတွေကြောင့်အ धिक ထိခိုက်နစ်နာရသူတွေဟာအရက်သားတွေဖြစ်ကြောင်းထောက်ပြပါတယ် NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားမှာအခုလိုဆွေးနွေးနေချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေဟာစူဝတ်တမ်ရော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြမ်းမှာဖြစ်ပွားနေပြီးဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုနန်းခမ်းဒေသခံတယောက်ကအခုလိုပြောပါတယ
်အမနက်လုံးကဖြစ်တယ်ကအမနက်ကျော်7နာရီနန်းခမ်းအခြေရောက်တော့နော်ကောင်းဝိုင်းနဲ့တန်ခါအထက်နားမှာပေါ့အဲနန်းခမ်းနဲ့ဆိုဆယ်မိုင်တော့ဝေးမယ်အဲဖြစ်ပြီးအဲ့နောက်မှာတော့တမအော်စခန်းကနေပေါ့နော်စခန်းတိကုန်းခေါ်တော့ပေါ့အဲဒီကနေလက်မကြီးရဟန်းထူတော့ပေါ့ဒီမနေ့ကဖြစ်တဲ့နေရာနမ်ဟွန်ရွာဘက်ကလည်းထူတယ်လို့ပြောတယ
်ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲဟာမိနစ်20လောက်သာကြာမြင့်ခဲ့ပြီးမနေ့ကဖြစ်တဲ့တိုက်ခိုက်မှုမှာတော့အရသားတဦးသေဆုံးခဲ့တယ်လို့၃ယောက်ထိခိုက်ခဲ့ကြောင်းပြောပါတယ
်မနေ့ကတော့အဲဒီနမ်ဟွန်ရွာအောင်နာဒီနမ်ဟွန်နဲ့ကောင်းခေကြားမှာပေါ့နော်အဲမှာဖြစ်တယ်အဲဒီကနေစပါတော့တိုက်ပွဲဟာရဟယင်းသူဖြစ်သွားတော့ဗောရဟယင်းမကြီးတော့ပြည်တယ်တကြီးဒီနှစ်ခေါက်သုံးခေါက်တော့ပြည်တယ်အစားဖြစ်တော့အဲ့ဒီနမ်ဟွန်ရွာထဲမှာလက်မကြီးကြတော့အိမ်ကလုံးကိုသွားကြည့်တယ်အမိုးနဲ့ကြည့်တော့လက်မကြီးပေါက်ဆက်ပြီးတော့ဒီအထက်မှာအိမ်ကလေးပွားယူပြီးတော့ကြည့်သွားတယ်ပွားယူလာအဲ့မှာပဲဆုံးသွားတယ်လို့ပြောတယ်ဖြစ်ပြီးနောက်တော့အဲ့ဒီကောင်းခူနားမှာထပ်ဖြစ်တယ်ဖြစ်တော့လက်မကြီးလက်ကြတယ်လက်မငယ်လက်ပြစ်တယ်အမလကောင်းခေကလက်တော့ကူတဲ့အမျိုးသမီးသုံးယောက်ထိသွားတယ်အမ
ထိခိုက်ဒဏ်ရာရသူတွေကိုနန်းခမ်းမြို့စေယုံကိုတည်ယူကုသပေးခဲ့ကြောင်းလည်းပြောပါတယ်ဒီတေဆုံးမှုနဲ့ထိခိုက်မှုဟာအစိုးရတပ်မတော်ဘက်ကပြစ်ခတ်တာကြောင်းလို့ TNLA ခေါ်တန်းပလောင်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးဒီအပိုင်းတွေအတွင်းမှာတော့ NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ကြားမခံရတဲ့တအန်းပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၅ဘွဲလောက်ကတော့ NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးညှိနှိုင်းနေစေဖြစ်ပါတယ်။ကျေးဥနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၇ဘွဲကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့ပြင်ဆင်နေပါတယ်။ လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးမှာ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကနောက်တစ်ပတ်အတွင်းမှာဆုံးဖြတ်ဖွယ်ရှိနေပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ဆွေးနွေးပွဲမှာတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားမှာမဟုတ်ကြောင်းဆုံးဖြတ်ထားတာဖြစ်ပါတယ်။